ယူစီရနိုင်ငံကမွတ်စလင်ပြည်တွေမှာပြီးခဲ့တဲ့တောက်ချန်တွေကအစုလိုက်ပြုံလိုက်ပြစ်ခတ်တပ်ဖြတ်ခံရသူ90တွေက26ကိုဒီကနေ့မြေမြုပ်တချို့တဲ့အခမ်းအနားမှာလူပေါင်းထောင်ချီတက်ရောက်ပါတယ်။ဒီနေ့ဒီယူလိုက်တဲ့အထက်မှာတော့အငွေဆုံးအဖြစ်အသက်3နှစ်အရွယ်ကလေးတစ်ယောက်လည်းပါဝင်ခဲ့တာပါ။မွတ်စလင်တရားဟောဆရာကမဲဖော်တော်ကတော့အမုန်းတရားတွေကိုမြစ်တာတရားနဲ့ကူစားသွားမယ်အကြောင်း Christchurch မြို့ကပြစ်ခတ်မှုဖြစ်ခဲ့တဲ့ဗလီရှင်းမှာကျင်းပတဲ့ဇာပနာအခမ်းအနားမှာပြောသွားပါတယ်။လူသံသမားလက်ကလူမြအောင်တကားဖွင့်ကျေးဇူးကြားတဲ့အိနာနီချင်းတွေကားတွေရက်ပြီးအကူအညီပေးခဲ့ကြသူတွေကိုကျေးဇူးတင်ကြောင်းလည်းပြောဆိုခဲ့တာပါ။မိသားစုတွေကြားရင်းနှီးမှုတွေရရှိအောင်ကြိုးစားခဲ့သူလည်းဖြစ်ခေါင်းစည်းပေါ်ဟာချုံပြီးကာရဝပြုခဲ့သူလည်းဖြစ်တဲ့နယူးဇီလန်ဝန်ကြီးချုပ်ဂျက်ဆင်ဒါအာဒန်ရဲ့ဦးဆောင်မှုဟာကမ္ဘာကြီးအတွက်သင်ကန်းစာယူစရာစံနမူနာတစ်ခုဖြစ်နေလဲပြောကြားသွားပါတယ်။နယူးဇီလန်နိုင်ငံတော်ကအမျိုးသမီးတွေကတော့မွတ်စလင်တိုင်းဝိုင်းကိုအားပေးတဲ့အနေနဲ့ခေါင်းစည်းပေါ်ဟာချုံခဲ့ကြတာပါ။ဆပနာခန္ဓာကအမျိုးသမီးရဲမေတွေကလည်းခေါင်းစည်းပေါ်ဟာဝတ်ဆင်ပြီးယူနီဖောင်းတွေမှာလည်းနှင်းစီထိုးထားကြပါတယ်။ကနဒါတွင်တည်ဆုံသွားသူတွေကိုကွန်ပျူတာအနေနဲ့လည်း2မိနစ်စီညင်သက်ခဲ့ကြရတာပါ။ဝန်ကြီးချုပ်အာရန်ကတော့တက်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တက်ခတ်ရေးသုံးစီမီအော်တိုမက်တစ်နဲ့အော်တိုမက်တစ်ရိုင်ဖယ်တွေကိုတားမြစ်ဖို့လည်းကြေညာထားပါတယ်။